မြန်မာနိုင်ငံကကြောင်းမြေရတနာတွေတင်သွင်းခွင့်ပိတ်ပင်တားမြစ်ချက်ကိုအမေရိကန်ပြည်ထောင်စုကတက်တန်းဆက်ပြီးတိုးလိုက်တာဟာပါဝင်ပတ်သက်နေတဲ့မြန်မာစစ်ဖက်ကိုအရေးယူခြင်းလို့လှုံ့ဆော်တာလို့ပြောပေမဲ့ဒါဟာဒွိဟာဖြစ်စရာတစ်ခုဖြစ်နေတယ်လို့မြန်မာအရေးလိလသုံးသပ်သူတွေကမြင်ပါတယ်။ဒါဟာမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးအတွက်အမေရိကန်နိုင်ငံဘက်ကအကြက်ကင်စရာမကြံတော့တာမို့လှုံ့ဆော်တာမျိုးဖြစ်နိုင်ပြီးတကယ်တမ်းထိခိုက်စေတာကရတနာကုန်တယ်လေးတွေနဲ့မြန်မာပြည်အတွက်ကြောက်မြတ်တွေဖြစ်နေတယ်လို့ထောက်ပြကြပါတယ်။အပြည့်အစုံကိုတော့ဒေါခင်မျိုးသက်ကပြောပြပေးမှာပါ။
မြန်မာနိုင်ငံကဗရမားနဲ့ကြောက်စိမ့်လို့ကြောက်မြတ်ရတနာတွေအမေရိကန်နိုင်ငံနဲ့တင်သွင်းခွင့်တားမြစ်ချက်ဟာဇူလိုင်လ28ရက်နေ့မှာတက်တန်းကုန်ဆုံးခဲ့တာပါ။ဒါပေမဲ့ဗုဒ္ဓဘူးနေ့ကအမေရိကန်သမ္မတဘရက်အိုဘားမားကဒီတင်သွင်းခွင့်တားမြစ်ချက်အတွက်လက်မှတ်ရေးထိုးပြီးတက်တန်းတိုးလိုက်တယ်လို့သမ္မတအင်ဂျူကကြေညာခဲ့ပါတယ်။အခုလိုတက်တန်းတိုးလိုက်တာဟာမြန်မာနိုင်ငံထဲမှာဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုတွေဇက်တိုက်လှုပ်ဆောင်နေတဲ့ဆိုပေမဲ့တိုင်းရင်းသားဒေသတွေမှာအခုထိတိုက်ပွဲတွေဖြစ်ပွားနေတာကိုရပ်တန့်အောင်မြန်မာအစိုးရဘက်ကတည်တည်ချာချာမကြိုးစားသေးတဲ့အပြင်ဒီကြောက်မြတ်ရတနာလုပ်ငန်းဟာမြန်မာပြည်သူတွေထက်အရင်ကတည်းကစစ်ကောင်းဆောင်တွေနဲ့သူတို့နဲ့ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းရှင်တွေသာအကျိုးမြတ်ခံစားနေရတာမို့အခုလိုတက်တန်းတိုးတာလို့မြန်မာနိုင်ငံမျိုးချစ်စစ်တီဟောင်းမြတ်အစည်းအရုံးကနိုင်ကဦးခင်မောင်ညွန့်ကပြောပါတယ
်ဒီကြောက်မြတ်ရတနာလုပ်ငန်းနဲ့ပတ်သက်ပြီးတော့ကြီးစိုးလုတ်ကင်နေသူတွေဟာတနည်းမဟုတ်တနည်းလက်ရှိတမတော်ထဲမှာအနာရှိနေတဲ့ပုံကူတွေနဲ့ဆက်နွယ်ပြီးတော့ဒီမိုကရေစီစနစ်ကိုဆန့်ကျင်နေတဲ့အဖွဲ့အစည်းအတွက်ကိုအကျိုးပြုတယ်ပြည်သူလူထုအတွက်ထိရောက်တဲ့အကျိုးမရှိဘူးနောက်ပြီးတော့ကစ်ချင်ပြည်မှာရှမ်းပြည်မှာလည်းဒီနေ့အထိကညီညာရေးရမရသေးဘူးဒါတွေကိုအခြေအနေတွေကြည့်ပြီးအမေရိကန်အစိုးရကဗမာပြည်ရဲ့လက်ရှိအခြေအနေကြည့်ပြီးတော့တက်တန်းတိုးဖို့လိုအပ်တယ်လို့ယူဆပြီးတော့သူတို့တိုးတယ်ပဲလဲကျွန်တော်ယုံကြည်ပါတယ်ခင်ဗ
ျမြန်မာအစိုးရအနေနဲ့ကြောက်စိမ့်ထွက်တဲ့ကချင်ဒေသနဲ့ရှမ်းပြည်နယ်အပါဝင်တိုင်းရင်းသားတွေနဲ့ငင်းချမ်းရရအောင်တည်တည်ချာချာလှုပ်ဆောင်ဖို့လိုနေသေးတယ်လို့လည်းပြောပါတယ်အမေရိကန်အစိုးရဒုတိယအမျိုးသားလုံခြုံရေးအကြံပေးဘန်ရော့ချ်ကလည်းမြန်မာနိုင်ငံမှာလူ့ခွင့်ရေးချိုးဖောက်မှုတွေဆက်ပြီးလုပ်နေသူတွေဒီမိုကရေစီပြုပြင်ရေးလုပ်ငန်းကိုထိခိုက်အောင်လုပ်နေသူတွေအတွက်အမေရိကန်အစိုးရကဆက်ပြီးအရေးယူမယ်လို့ဆိုပါတယ်အခုသမရအိုဘားမာလက်မှတ်ရေးထိုးတက်တန်းတိုးလိုက်တဲ့ကြောက်မြတ်တင်သွင်းခွင့်တားမြစ်ချက်ဟာဒွိဟဖြစ်စရာဖြစ်နေပြီးအမေရိကန်အစိုးရရည်ရွယ်ချက်အတိုင်းထိရောက်မှုတကယ်ရှိမရှိစမ်းစစ်ဖို့လိုနေတယ်လို့ဩစတြေးလျနိုင်ငံမက်ကွာတက်သူကမြန်မာအရေးလိလသုံးသပ်သူရှောင်းတာနယ်ကပြောပါတယ်
I think what you've captured here is the real dilemma with this particular ban which is that it's quite broad
ပြည်ပင်မှုကဒွိဟဖြစ်စရာတစ်ခုပါဒီကြောင်းမြေရောင်းဝယ်မှုမှာစစ်တပ်ဘက်ကပါဝင်ပတ်သက်နေတာမျိုးမြန်မာစစ်တပ်ကိုအရေးယူရင်းလို့လုပ်တာဆိုပေမဲ့တဘက်ကကြည့်မယ်ဆိုရင်တော့ကြောက်စိမ့်တို့ဗရမားတို့လိုကြောင်းမြေနာတွေကိုအစင်တစိုက်ရောင်းဝယ်နေကြတဲ့ကုန်တွေလေးတွေကိုတွားပြီးထိခိုက်နေတာပါဒီကုန်တွေတွေပြင်မြန်မာနိုင်ငံထွက်တဲ့ကြောင်းမြေတွေကိုထွက်တဲ့နိုင်ငံအမည်ကိုပြောင်းပြီးထိုင်းတို့တရုတ်တို့ကနေရောင်းဝယ်နေတာမျိုးဗမာပြည်ထွက်ရတနာတွေကိုပါထိခိုက်စေတာပါဒါကြောင့်ဒီတားမြစ်ပိတ်ပင်မှုတွေကိုဆက်ပြီးလုပ်ချင်နေဆိုရင်သူတို့တကယ်တမ်းအရေးယူရင်းတဲ့သူတွေကိုထိခိုက်မှုရှိမရှိတည်တည်ချာချာစမ်းသပ်ဖို့လိုပါတယ
်။အမေရိကန်အစိုးရကအရေးယူချင်နေသူတွေတကယ်ထိခိုက်မထိခိုက်မသိရပါပဲ။ယရနာကုန်တယ်ကလေးတွေနဲ့မြန်မာနိုင်ငံထက်ကြောက်မြတ်တွေအတွက်ထိခိုက်မှုတွေဖြစ်စေတဲ့ဒီတားမြစ်ချက်ကိုအိုဘားမားအစိုးရကဘာကြောင့်ထုတ်ပြန်ရတယ်လို့ထင်ပါသလဲ
။ Well, I think Obama faces a dilemma, which is that whole issue of leverage that I mentioned earlier.The US has removed so many things.
သမ္မတ Obama အနေနဲ့ဘေးကျန်နိုင်ငံဖြစ်နေမယ်လို့ကျွန်တော်ထင်ပါတယ်။ကျွန်တော်ပြောခဲ့သလိုပါပဲဗမာစစ်တပ်ကိုအကြက်ကင်နိုင်မှုအတွက်တားမြစ်ပိတ်ပင်မှုကိုလုပ်တယ်ဆိုပေမဲ့အမေရိကန်ဆွေးရဘက်ကမြန်မာအပေါ်အရေးယူမှုအတော်များများကိုဖယ်ရှားပေးခဲ့ပြီးသားဖြစ်နေတာပါ။ဆိုတော့ကမြန်မာနိုင်ငံရှေ့ဆက်ပြုပြင်ပြောင်းလဲမှုတွေလုပ်လာအောင်သူတို့ဘက်ကအကြက်ကင်နေရကဘာမှတိတ်မကြံတော့တာမို့စိတ်ပူလာပုံရပါတယ်။ဒါကြောင့်ကြံနေသေးတဲ့ဒီကြောက်မြတ်နာနဲ့ပတ်သက်ပြီးပိတ်ပင်ထားတာကိုပဲတက်တန်းထပ်ပြီးတိုးလာတာလို့ကျွန်တော်တို့ထင်ပါတယ်
။ဒါအပြင်မြန်မာနိုင်ငံမှာငွေမဲကနေငွေဖြူခွာချမှုတွေဟာဒီရတနာရောင်းဝယ်မှုတွေနဲ့အများဆုံးဆက်ဆက်နေတာမို့အခုလိုကြောက်မြတ်ရောင်းဝယ်မှုတွေတီးခြားတက်တန်းတိုးမှုတွေလုတ်ခဲ့ပုံရတယ်လို့လည်းပြောပါတယ်။ဒါပေမဲ့အခုလိုကြောက်မြတ်ရတနာနဲ့ပတ်သက်ပြီးတားမြစ်ပိတ်ပင်မှုတွေဆက်ပြီးထားရှိတာဟာမြန်မာစစ်ဖက်အရာရှိတွေနဲ့သူတို့နဲ့ဆက်နွယ်နေသူတွေကိုထိခိုက်မှုတစုံတရာတော့ဖြစ်စေမယ်လို့ယုံကြည်ကြောင်းလဲပါမောက်ခရှောင်းတန်တော်ကပြောပါတယ်